မင်္ဂလာပါခင်ဗျာဒီနေ့တိုင်းရီလိုင်းစနစ်မှာတော့ဒီအစိုးရတဲ့လက်ထက်မြမစီဝိုင်းအခြေအနေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီနေ့ခွဲကြော်ကြတဲ့ဒီရသားစိုးရလက်ထက်စီဝိုင်းစီမံခန့်ခွဲမှုမှာအားရစရာအားမရစရာဘာတွေရှိနေသလဲလူလူချမ်းမှာစီဝိုင်းရာတိရသာအပြောင်းလဲတွေ့နေရပြီလားဆိုတာကိုကျွန်တော်တို့ဆွေးနွေးချင်ပါတယ်ဒီပြည်နယ်ဆွေးနွေးပေးမဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီစီဝိုင်းကော်မတီဝင်ဦးမင်းခင်နောက်မြမအရေးဆုံးသက်သူဦးစီရသူတို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ဒီမြမ Insider စီဝိုင်း Channel ကနေပြီး3လတကြိမ်လောက်တဲ့ဒီစီဝိုင်းဆိုင်ရာယုံကြည်မှုအညွှန်းကိမ်းမှာတော့ဒီလက်ရှိစီဝိုင်းစီဝိုင်းစီမံခန့်ခွဲမှုဟိုကောင်းတယ်လို့ဖြေတဲ့သူက12ရာခိုင်နှုန်းရှိပြီးတော့58ရာခိုင်နှုန်းကမကောင်းမှုဆိုပြီးတော့သဘောထားပေးတာတွေ့ပါတယ်။နောက်တမနာဦးသိန်းစင်စိုးရတဲ့တက်ကစီဝိုင်းစီမံခန့်ခွဲမှုကိုကောင်းတယ်လို့ဖြေတဲ့လူက46ရာခိုင်နှုန်းရှိပြီးမကောင်းပြောတဲ့လူက19ရာခိုင်နှုန်းရှိပါတယ်။ဒီစစ်တမ်းမှာပဲဒီအစိုးရနှစ်ခုစုံလက်ထက်မှာပုံမှန်ပဲလို့ပြောတဲ့သူကလည်း28ရာခိုင်နှုန်းရှိနေတယ်တွေ့ရပါတယ်။ဒါနဲ့ဒီချိန်ထဲမှာပဲပေါ့လေဒီကမ္ဘာပံထုတ်တဲ့2018အတွက်စီဝိုင်းလုံးလုံးကောင်းလို့ကောင်းတဲ့နိုင်ငံဆင်းမှာဆိုရင်လေမြန်မာနိုင်ငံကအဆင့်တစ်ဆင့်နိုင်ပြီးတော့181အဆင့်ကိုရောက်သွားပါတယ်။ဆိုတော့ဒါရင်းနဲ့ပတ်သက်လို့ကျွန်တော်ဒီအရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ယူရသဘောထားကိုအရင်ကြားခြင်းပါတယ်။အရင်ဆုံးဆရာဦးမင်းခင်ဟိုသဘောထားကိုကြားခြင်းပါတယ်။ကျွန်တော်ပြောမယ်ဆိုရင်တော့ပေါ့လေဒီ energy အစိုးရရဲ့ဟိုတက်တန်းဆိုတာဒီပြီးခဲ့တဲ့အရင်အစိုးရတက်တန်းအဲထောက်ဝတ်တာအခုလောလောဆယ်မှာတော့မရှိသေးပါဘူးနှစ်နှစ်တောင်မပြည့်သေးဘူးဆိုတော့ဒါပေမဲ့လည်းလက်ကလောချင်းမှာဒီစီဝိုင်းမှာဘလို့အဟန်တားတွေအခက်အခဲတွေရှိနေလို့ဘလို့ပေါ့လေအားမရစရာအခြေအနေတွေကြုံနေရတယ်လို့သုံးသပ်နိုင်မယ်ဆရာ
အဲ့လက်ရှိစီဝိုင်းမှာကျွန်တော်တို့ဟိုအကြောင်းလေးဒီအစိုးရအကြောင်းလေးဖြစ်တာပြီးရဲ့နောက်ပိုင်းဟိုအဓိကနေ့ဒီနေ့အဲ့လိုဒီဆိုအနေနဲ့လောကတန်ရတာကတော့ကျွန်တော်မြင်ကြတော့လမ်းကြောင်းအမှန်ပေါ်ကိုပြန်ပြီးတော့တင်ကြီးပဲဆိုတော့စီးပွားရေးနဲ့စီးပွားရေးနဲ့ပတ်သက်တဲ့ဒီဥရီစုမှုဓာတ်တွေဆက်ရဆွေးရဲဟလာစီမံခံရတာတွေကဒီကရဥရီစုမှုကြီးနဲ့ဟိုလမ်းကြောင်းပတ်သက်သွားတဲ့လမ်းကြောင်းအမှန်ပေါ်မှာဟာကျွန်တော်တို့ဒီဘတ်ဂျက်ဟိုလုံငွေပြတာမျိုးကစားဒီအခြေအနေအဲ့လိုအခြေအနေဒီကိုကျွန်တော်တို့ပြန်ပြီးတော့တက်မှတာကအဓိကအလုံးဖြစ်ပါတယ်။နောက်တော့ဒီဝါရီက2015ဒီကဒီမှာနေစီဝါရီကချလာခဲ့တာကျွန်တော်တို့သိတတ်ချင်းညာ။အဲ့တော့ဒိဋ္ဌာကဒီ69မှာဒိဋ္ဌာကဆက်ရောက်ဟောလာတဲ့အခါကျွန်တော်တိုင်းပြည်သားအနေနဲ့ကဟိုစီဝါရီအကြောင်းလေးခံစားပြီးတော့ဟိုဒီအတွင်းဟလာကျင်းခုဆောက်ရတဲ့အပြီးပုံကိုမမြင်ရသေးတာလေအကြောင်းတစ်ခုဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုသူအပန်းတိုင်းကြောင့်ကျွန်တော်တို့ဆက်ဆံရဆွေးရရေးစီးပွားရေးနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုကကျွန်တော်တို့ဘူရုံးနဲ့တော့မလုပ်နိုင်သေးဘူးအဲ့တော့ဒီစားကလည်းဟိုရှင်းရတဲ့အကြောင်းတစ်ခုဖြစ်ပါတယ်နောက်တစ်ခုကတော့ဒီပြည်ထောင်ကောင်တွေပေါ်တဲ့နေရာမှာအခက်အခဲတားဆီးပြီးကျွန်တော်တို့တွေ့နေရတာဒါကတော့လက်ရှိချိန်မှာပြင်အဓိကဖြစ်နေတဲ့ဟိုအတားအဆီးလို့ကျွန်တော်ပြောရမယ်။တော့ဒါကိုကျွန်တော်တို့ပြန်မလုပ်နိုင်ပြီလားတိရအောင်မကင်ပြင်နိုင်ပြီလားကလေဟိုရေးကြည့်တဲ့အကြောင်းတစ်ခုဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။ဟုတ်ကဲ့ကျွန်တော်ကိုစီသူ့ရဲ့သဘောထားကိုခင်ဗျာဒီအစိုးရတိလက်ထက်စီမံခန့်ခွဲမှုတွေအပေါ်မှာအားမလိုအားမရဖြစ်နေရတဲ့အကြောင်းရင်းတွေဘာလေးလို့သုံးသပ်နိုင်မလဲကိုစီသူ
။ဒီဆက်ဆက်ရင်းမှာဒီစီးပွားရေးအပေါ်မှာပေါ့လေကျွန်တော်လေးမထောက်ဆိုတဲ့သဘောလေးလူရဟိုခံစားနေသွားတယ်အဲပထမ6လလောက်ပါလေဆိုရတာကြတော့အဲ့ဒီခံစားချက်ကဘာနဲ့ဆက်ပေါင်းသွားလဲဆိုတော့ဟိုဒီတောက်ရည်တွေပါတွေကိုတင်းကျက်လိုက်တာတော့ဘာလို့ပြောနော်ဆိုတော့အဲ့လိုမျိုးဘူဝါကတချို့နဲ့ပေါင်းသွားတဲ့အခါမှာအာစီဝါရီတော့ဟိုပြစ်ထားပြီဆိုတော့စိတ်ပေါ့နော်ဆိုတော့အဲ့စိတ်ကရောက်သွားတယ်အဲ့စိတ်ပေါ့နော်ပတ်သက်ခြင်းပေါ့ပတ်သက်ခြင်းရောက်သွားတဲ့အခါကျတော့နောက်တခြားချတဲ့ဘူဝါတွေပါတယ်မလဲလူရအယုံကြည်ညော့သွားတယ်ကျိုးသွားတဲ့အခါကျတော့နောက်ပိုင်းကျတော့ပြန်သဘောပေါက်တယ်ပြန်သဘောပေါက်ပြီးတဲ့အခါကျတော့ဆိုရအနေနဲ့ကဒါပြန်ပြီးတော့မှန်ကန်တဲ့မူဝါဒတွေချဖို့ကျွန်တော်တို့ကြိုးစားတယ်ပေါ့နော်စီးပွားရေးကိုလည်းပြုစားပေးဖို့ဆိုပြီးတော့ဒါထိတ်ဆုံးကောင်းဆောင်တော်ဆန်းစုကြည်ကိုယ်တိုင်ထွက်ပြောရပါလေလို့ဒါပေမဲ့အဲ့ချိန်မှာတော့ဘာဝင်သွားလဲဆိုတော့ question question ပေါ့ဒီကနဦးမြင်ကကျွန်တော်တို့ဆွဲမြဲသွားပြီးတဲ့အခါကျတော့အဲ့ဒါကိုလိုက်ပြီးတော့ဖြတ်နေရတာပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုကတော့ဘာလဲဆိုတော့ဒီစီးပွားရေးလုပ်ရတာကဒါဟိုဒီဆိုရတဲ့တော့ကောင်းလာမယ်ဆိုရဲဒါမျှော်လင့်ချက်ကလည်းကျွန်တော်တို့ရှိနေတယ်အရင်ဆိုရလက်ထက်ကလည်းကောင်းလာတာလေးရှိတယ်ပေါ့နော်နောက်ဆုံးတစ်နှစ်နည်းနည်းလောက်မှာကောင်းလာတာလေးရှိတဲ့ခါကျအဲ့မှာလည်းလူတွေက expectation ပဲလေဒီမျှော်လင့်ချက်ကလည်းကျွန်တော်တို့မြင်နေတယ်အဲ့မှာမြင်နေတဲ့အခါမှာခုနကပြောခဲ့တဲ့ဒီဥသာပေးစီးပွားရေးဥသာပေးမယ်ဆိုရဲအတန်မကြားတဲ့ခါကျတော့လူတွေစိတ်ထဲမှာတကူကစိတ်က ဆန်စားချက်ကဒါညှိုးရင်းချက်ကမြင့်နေတဲ့အချိန်မှာတကယ်တွေ့ရတဲ့ဟာကအဲ့လောက်မဟုတ်ဘူးဆိုပြီးတော့သူကထင်သွားတော့အဲ့နှစ်ခုကျွန်တော်တို့ပေါင်းသွားတယ်ခုနပြီးတဲ့ခါကျခုနပြောရဲစောက်ရည်ကြီးတွေပေါ့စောက်ရည်ကြီးစီကံတင်ကြလိုက်တဲ့ခါကျတော့ဟိုမြင့်တင်ကြတဲ့နာလည်းပါတယ်တချို့ဟာတွေအစ်စ်ပါလာတာရှိတဲ့ခါကျတော့စောက်ရည်စက်ကလည်းတန့်သွားတယ်ပေါ့နော်၄၅၆လလောက်တန့်သွားတဲ့ခါကျတော့အဲ့မှာလည်းစားစရာတွေပြန်တော့ဒါစောက်ရည်ကဏ္ဍတို့ပါလို့ဒီကအလုတ်ကန်ညာလုံးရတဲ့နေရာဖြစ်တယ်ဟိုခုနကအပေါ်ဆုံးကနေပြီးတော့အောက်ဆုံးကျွန်တော်တို့ပယံပါညာပေါ့လေအလုတ်ချမ်းသမားကြီးရတဲ့အလုတ်ရတဲ့အလုတ်ဖြစ်တယ်ဆိုပြီးတော့ဒါနှင့်တင်ကြတာအများကြီးကျွန်တော်တို့ဘက်မှာကျတော့ဒီမှာဒီမှာကျတော့ဒီ2016အဝင်မှာကြောင်းမြန်လို့ကျွန်တော်တို့ဖြစ်သွားတယ်ပေါ့ဆိုတော့အဲ့ဒါတွေပေါင်းပြီးတော့အခုလောလောဆယ်ခံနေရတယ်မြန်မာလေအခုတော့တဖြည်းဖြည်းတော့ကျွန်တော်တို့လမ်းပေါ်တော့ကျွန်တော်ပြန်ရောက်လာပြီပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့အရင်ချိန်ကကျွန်တော်ရှိနေပြီဟော
โอเคဆိုတော့ကျွန်တော်ဒီအရင်သမရဦးသိန်းစင်လက်ထက်မှာဒီစီဝိုင်းကိစ္စရမှာအကြံပေးတာဝန်ယူခဲ့ဘူးတဲ့ဒီစီဝိုင်းပညာရှင်ဒေါက်တာဇော်ဦးကိုလည်းကျွန်တော်ဆွေးနွေးဖို့ဖိတ်ပေးမယ်သူကဒီအချိန်ခက်ခဲကြောင့်သူ့သဘောထားကိုကျွန်တော်တို့ကြိုပြီးတော့ပဲယူခဲ့ရပါတယ်ဆိုတော့သူကတော့ဒီအရင်စိုးရနဲ့အခုစိုးရလက်ထက်ကြုံရတဲ့ကွာခြားချက်တချို့ကိုပြောထားတာရှိပါတယ
်ဒီအားပါချက်အားနည်းချက်တွေကတော့ဒါအစိုးရတိုင်းမှာရှိကြပါတယ်ခင်ဗျာအရင်ခေတ်တုန်းကတော့ကျွန်တော်တို့ဒီနှစ်နှစ်အတွင်းမှာလေရင်းရဲကူးစားပြီးဆောင်ရွက်ခဲ့တာအဲ့တော့ဒါကြောင့်မလို့ပြီးခဲ့တဲ့ကာလတုန်းကလည်းကရင်းငယ်ရင်းနိုင်ငံကြီးပြည်ကြောင်းလည်းမလုပ်ငန်းတွေဦးစားပေးဆောင်ပြီးတော့မှစီးပွားရေးပြည်ကြောင်းလည်းမရှိတာနဲ့2013လောက်မှာစတင်ဆောင်ရွက်လာဖြစ်တယ်။အဲ့ဒီကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီအခုကာလကိုကြည့်မယ်ဆိုရင်ဒါနှစ်နှစ်ကြာပြီဆိုတဲ့အချိန်ဟာဒါပြီးခဲ့တဲ့ဆူမနဲ့ရှင်းမယ်ဆိုတဲ့ဒီလိုမျိုးချိန်ရလည်းရှိပါတယ်။သို့တော်အခုလက်ရှိဆိုရရင်အားသာချက်ကြတော့နိုင်ငံတကာရဲ့အားပေးထောက်ခံမှုကိုဆက်ဆက်ကျင်းပနေမှာပဲလုံးဝရယူနိုင်ခဲ့တာဖြစ်တယ်သို့တော့အခုအချိန်မှာတော့ဒီနိုင်ငံတကာထောက်ခံမှုတော်တော်များများဟာညှို့နှင်းသွားတာကိုတွေ့ရမှာဖြစ်ပါတယ်အဲတော့ပြီးခဲ့တဲ့ဆိုရလက်ထက်တော့နိုင်ငံကထောက်ခံမှုဟာဆက်ဆက်ကျင်းမှာလုံးဝမရခဲ့ပါဘူးမရခဲ့တဲ့အကြောင်းတချို့ပဲပြည်ကြောင်းလေးလုပ်ငန်းတွေဟာလက်တွေ့အလုံးနဲ့သက်သေပြပြီးတော့မှပဲနိုင်ငံကထောက်ခံမှုနဲ့နိုင်ငံကအားပေးကူညီမှုကိုရအောင်ပေါ့နော်။ဆောင်ရွက်ရတဲ့အပိုင်းလေးတွေတွေ့ရပါတယ်။အဲတော့အဲဒီပြည်ကြောင်းလေးကြည့်မယ်ရွှေက2012လောက်မှာကျမကျွန်တော်တို့နိုင်ငံကကုရုံးမှုမိဖက်တည်နေစတင်ဆွေးနွေးရေးပြီးတော့မှ2013ကျမနေပြီးတော့သဘောတူညီချက်ကိုကျွန်တော်တို့ရယူနိုင်ခဲ့တာဖြစ်ပါတယ်။ပြီးရင်တော့နောက်အခုဒီကိုကျွန်တော်တို့ဒီသူ့ရဲ့ကြောင်းလေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နိုင်ခဲ့တာပေါ့နော်အဲတော့အခုအနေထားနဲ့ကြည့်မယ်ရှင်လေဒါသူဆိုတဲ့ကပြောထားတဲ့အတိုင်းပေါ့နော်အလုံးရဲ့သက်သေပြမယ်ရှင်ဒီချိန်မှာစပြီးတော့သက်သေပြနိုင်မယ်ရှင်တော့နောက်သုံးနှစ်မှာပြန်ပြီးကောင်းလာမယ်ရှင်လေဒီလိုအချိန်ရှိသေးတယ်ရှင်ဒီဆောင်ပြောကြပါဦး
ဟုတ်ကဲ့ဒါတော့ဒေါက်တာဇော်ဦးပြောတာကကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအလှည့်ပေးချင်ပါတယ်။တူဦးကတော့ဒီဟိုစီးပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်တဲ့ဦးစောစောဦးပါ။ဦးစောစောဦးအနေနဲ့ဒီလုပ်ငန်းဟိုဒီစီးပွားကိစ္စနဲ့လည်းဆက်နွယ်နေရဆိုတော့ဒီလုပ်ငန်းရှင်တူဦးအနေနဲ့တွေ့ရကြုံရတဲ့အခက်အခဲတွေပဲဖြစ်ဖြစ်ဟိုတွေ့ရင်မြင်ရင်နဲ့ဟိုပေါ်လေဟိုမူဝါဒတွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျဦးစောစောဦးပြောတာ
။ဟုတ်ကဲ့ခင်ဗျဟိုလေဒီအခုဆွေးရလက်ထက်မှာကျတော့ပါတော့လေဆိုတော့ကျွန်တော်ဒီအင်ဂျင်နီယာတို့ကလေဒီအဆင်ပြေသားမှုကြတော့လေနင်းသွားတယ်မရှိတော့ဘူးကြာတူဝင်နေပြောလို့ဆိုလို့ရတယ်ဒါပေမဲ့ပြဿနာတစ်ခုကဘာဖြစ်နေလဲဆုံးဖြတ်ချက်ချမှုကြတော့နည်းနည်း delay ဖြစ်တဲ့အပိုင်းတွေလည်းရှိတယ်ကျေကြတော့လောကရဲ့ဟာလေးကြာအဲ့မှာမနေနောက်နေတာပေါ့နော
်
ဟုတ်ကဲ့ဒီမှာကျွန်တော်တို့ကလေမလဲသယောကဏ္ဍနဲ့ပတ်သက်လို့ကျွန်တော်တို့ဒီတင်တဲ့ကျိစ္စလေးတွေလည်းရှိတယ်ကျေကြတော့ဥမာတက္ကသိုလ်ဝန်ကြီးဌာနအဆင့်ပြင်းနေခါကြတော့ဥမာကျွန်တော်မိုးရရာဒီမှာလုံးဝကိစ္စတွေကမလုံးနိုင်နဲ့ဒီလိုမျိုးလွတ်သွားတဲ့အမျိုးလေးရှိရပေါ့နော်ဒီကျိုးလူကူအောင်ဆိုတဲ့ကိစ္စမျိုးလေးဒီမှာဒါမျိုးလေးတော့ရှိတယ်ကြာဒါပေမဲ့ပိုကောင်းတာကတော့ဒီဆိုရလည်းကမှာဒီဆက်ဆံကြီးကတော့သူကလုံးဝကြံ့ကြင်လို့လည်းရှိတယ်ဒီဆိုရလူကြီးတွေကပုံနေနေရှိတယ်အရင်ဆိုရလက်ထက်တော့ပိုပြီးတော့ကောင်းတယ်ကြာဟုတ်အဲတုံးကြတဲ့ဒီကူနည်းနည်းနှီးနေတာလေးတော့ရှိတယ်
โอเคကျေးဇူးပါဆိုတော့ဟိုကိုနောက်တူရှိပါသေးတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကမြန်မာပြည်ရပါပဲကိုဟိုဦးမင်းမင်းမှာဦးမင်းမင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုခုပြောတဲ့အရာကြီးကိုကျွန်တော်ကြားပါတယ်အဲ့တော့ကျွန်တော်ကဟိုကျွန်တော်တို့ကနိုင်ငံရေးတမားဆိုတော့ဒီဟိုကပ်ပြက်ပြက်လေးနဲ့ကပ်ဟိုနည်းနည်းလေးရှင်းရှင်းလေးကျွန်တော်တို့ကပြောခြင်းတယ်ဗျာနော်ဟိုနည်းနည်းလေးဘယ်လိုပြောရမလဲဆိုတော့ဆက်ရှိဒေါ်စန်းစုကြည်ကိုတက်လာတဲ့နောက်ပိုင်းမှာလည်းဟိုစီးပွားရေးဟို ဖွင့်ပြန်ကြနေတာဗျာဟိုဆိုအစ္စတန်နယ်ကိုတွားကြည့်လို့မရဘူးကျွန်တော်ကအင်တာနယ်ကိုကြည့်ရမှာဟုတ်ဆိုဟိုအစ္စတန်နယ်ကိုဒီဘက်နိုင်ငံတွေကတော့ပြောမှာလေဗျာတော့ဟိုဘလူကတော့ဘလူနောက်10နှစ်ဆိုအချိန်ပေးရမယ်လို့15နှစ်အချိန်ပေးရမယ်နိုင်ငံနိုင်ငံတည်ဆောက်တဲ့အခါမှာရေရေကူနဲ့ဟိုအချိန်တူတူအတွင်းမှာတည်ဆောက်လို့မရဘူးဒါရီကပြောမှာစေဒါပေမဲ့ခဏဖွင့်နိုင်ငံကဒီဘလူခံစားနေရတယ်ဒီလူအတန်ကိုပြေးချာနားထောင်နော်နောက်ပြီးတော့ဒီအခွန်အုပ်တွေခွန်တွေပြည်ပြန်လူတွေလုပ်ငန်းရှင်တွေခွန်တွေဒီအခွန်ဘိုင်းဆိုင်ရာတွေတာတုံးမြင့်ကောက်ခံလာတဲ့အခါကျတော့ပြည်ပြန်လူတွေတော့တဖြည်းဖြည်းနဲ့ဒီမှာဟိုမလဲပတ်တော့ဘူးဗျာမလဲပတ်တော့ဗျာနောက်ဆုံးအဲ့လုပ်ငန်းရှင်တွေမလဲပတ်တဲ့အခါကျတော့အခြေခံလုံသားတွေပါတွားပြီးအကုန်လုံးဖြစ်ကုန်တော့တယ်အဲ့တော့ကျွန်တော်ပြောချင်တာပြည်ပြန်အခွန်ကိုတားကောက်ဖို့မကြိုးစားပါနဲ့နိုင်ငံတကာကို invest လုပ်နိုင်မဲ့လူတွေကိုကြနာဖိတ်ကော်ပါနော်အဲ့တော့သွားပြောဒါလုံးသူကကျွန်တော်ကိုပြန်ပြီးတော့ဟိုပြောနေတယ်ဗျာဟိုကျွန်တော်တို့ကလုတ်ပိုင်ခွင့်ကမရှိသေးဘူးဒီလူမျိုးတွေကာပါပေးလို့မရဘူးနိုင်ငံရေးလုပ်တဲ့အနေထားမှာဟိုအာဏာပြည်သူကအာဏာသူ့ပြည်ပကပေးလိုက်ကြီးကကျွန်တော်တို့ပြောချင်တာလေသူ့အာဏာပြည်ကဒီပေးလိုက်တဲ့ opportunity ပေါ်မှာဒီပြည်လေးချာချာ apply ပြန်လုပ်ရမယ်ဗျာ
ဟုတ်ကဲ့
ဒီသူသူ့နောက်မှာဒီလူရှိတယ်ဗျာအဲ့တော့စိုးစိုးကဟိုပြောလို့ကရော်ရဲရော်ရဲဟိုဆုံးဖြတ်ချက်ဒီလူဆိုတော့အခုတယောက်ပြောရဲပါပါဘယ်လိုများကပ်ပြက်ပြက်သာသာလီလုတ်ဆီခြင်းနေပေါ့ဗျာကျွန်တော်တို့က
ဒါ
လို့ဆိုအခြေခံလူတန်းသားပါကအခုကျွန်တော်တို့ဆိုပြတာဟိုဟိုဒါဟိုဟိုကိုယ်အိတ်ချရာကိုစိုက်ပြီးတော့ဟိုကျွန်တော်မှဒါအဆောင်ကြီးငှားပြီးတော့ကျွန်တော်ကလုံစားနေတဲ့လူတွေကကျွန်တော်တို့လူတွေကပြဿနာမရှိဘူးဒါပေမဲ့အခြေခံလူတန်းသားမှာညဆင်နိုင်ပြီးလို့သမီးမချက်ကလူကျွန်တော်လိုက်တွေ့ရရင်ကျွန်တော်တို့ကဒီ business ကျွန်တော်တို့ကအများကြီးပြည်ပြည်ပြည်တွေ့နေတဲ့ခါကျတော့အဲ့တော့ဒီတို့တောင်တိတိချာနားထောင်ပါဒီလိုဘာဖြစ်နေလဲ
ဟုတ်ကဲ့ခြေစ
ိုးပါအဲ့တော့တွေ့ရေးပုံပေါ်မှာအများကြီးနဲ့လာသွားလိမ့်မယ
်ကျွန်တော်ကဒါဘူးဟုတ်ကဲ့ပါကွန်မင်းခြေစိုးပါကျွန်တော်ဒါနဲ့ပတ်သက်လို့ကိုစေရီသူရဲ့သဘောထားကိုရှင်းပြပါတယ်ကိုစေရီသူဘလို့ထင်းနေဆက်စောတာသူကဒီခွန်တုတ်ကိစ္စတွေပြောသွားတယ်ဆက်စောတာဒီစီဝိုင်းလုပ်ငန်းရှင်သူဖြစ်တဲ့ဦးဆက်စောဦးကဆိုလို့ရှိရင်လည်းဒီလိုပေါ့လေဒီစီဝိုင်းမှာတော်တော်လေးမူဝါဒတွေချမှတ်တဲ့နေရာမှာတော်တော်လေးမရှိတဲ့ကိစ္စမျိုးတွေသူကထောက်ပြသွားတယ်ဆိုတော့ဒီ NLD ဆိုတာလက်ထက်မှာဒီလိုမူဝါဒရေးရပိုင်းနဲ့ပတ်သက်လို့ပေါ်လေဟိုလုံနေတဲ့ကိုင်နေတဲ့ကိစ္စတွေကဟိုလက်တွေ့ချင်းနေနဲ့ကွာချက်တွေရှိနေတာ
အခွန်ကတော့ကျွန်တော်တို့အခုလောလောဆယ်လူကြောအများဆုံးဖြစ်နေတာပေါ့နော်ဆိုတော့အဓိကတော့ကျွန်တော်တို့ဒီမှာ informal economy ပေါ်တဲ့ဟိုတရားဝင်မဟုတ်တဲ့စီးပွားရေးပေါ့နော်တရားဝင်မဟုတ်တဲ့စီးပွားရေးဆိုတာဟိုမဟုတ်ပါဘူးဒီမျိုးရေးစီးပွားပါညာတို့တော့မဟုတ်ပါဘူးဒီပတ်ပုံကျင်မထားတဲ့စီးပွားရေးကိုဘာလို့လဲကြီးတဲ့အခါကျတော့ဒီ formal economy တွေရဲ့ပုံပုံတွေပေါ့လေဒီဆိုင်နဲ့ကနားနဲ့လုပ်တဲ့လူတွေသူတို့တွေကကျတော့မှတ်တမ်းဝင်နေတော့ဒီကအခွန်နဲ့ပေးနေရတယ်ဒီလူရဲကြမပေးရဘူးဆိုပြီးတဲ့ခါကျတော့အခွန်တော့စီးကြတာတော့စီးကြပါသို့တော်လည်းအကုန်လုံးပါအောင်စီးကြပါဆိုရဲအတန်ကတော့ကျွန်တော်တို့ကြားနေရတယ်ပေါ့လေအဲ့ဒါတစ်ခုပေါ့နောက်တစ်ခုကတော့အခွန်ပေးရတာကလည်းတကယ်တမ်းတော့ခက်တယ်ဆိုတဲ့အတန်နဲ့ကြားရတယ်တချို့ကခွန်မှန်မှန်ကန်ကန်စောင့်နေကြတယ်ဒါပေမဲ့တကယ်တမ်းကျတော့ပေါင်ဖို့လည်းခက်နေတယ်ဆိုတဲ့ဟာလေးတွေလည်းကြားရတယ်ပေါ့နော်အဲ့တော့အခွန်ကတော့သူ့လိုလိုစင်မှာလူရောအများဆုံးပါပဲစီးပွားရေးနဲ့ပတ်သက်ဒီဝါရကကြတော့လေဒါကျွန်တော်တို့ခုနပြောတဲ့ဒီ EU ရပြောတဲ့ဟာမှာလည်းပါပါတယ်ကျွန်တော်တို့ Doing Business Ranking တို့ဘာလို့မှာတကယ်တမ်းအဆင့်အတစ်ဆင့်တော့ပြန်ကျသွားတယ်ပေါ့လေဆိုတော့ကျတာတော့အများကြီးတော့မဟုတ်ဘူးတစ်ဆင့်နဲ့ကျသွားတာဆိုရင်လည်း तू ကအဲ့မှာ CY လောက်ဆိုင်ရတာလွယ်တယ်ဆိုရင်ဟာကိုပြတာဖြစ်တယ်ဆိုတော့ကျွန်တော်တို့က181ကတော့ဒီရောက်ဒီပြင်မှာ181ကတော့တော်တော်လေးကိုနေနေကျွန်တော်တို့ထက်မှာဟိုကလာဝူတို့ဘာလို့ကဆက်ရှိတယ်မလီတို့ဘာလို့ဆို24လ25လောက်တော့ရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါအရှင်းပါရင်ဒါဒီစီဝိုင်းလောကဆိုင်ရာအခါမှာကျွန်တော်မိဝါဒမိုက်ခရိုကျွန်တော်တို့ဒီဌာနဆိုင်ရာချင်းချင်းဒီဌာနဆိုင်ရာအဆက်လောက်မှာတွားတာရောကျွန်တော်တို့ဒီနိုင်ငံအဆက်မှာလည်းနည်းနည်းလေးအဲ့ဒါကိုတုံ့တာနေရတယ်ကျွန်တော်တို့ဖြစ်နေပေါ့နော်။ဘာကြောင့်ဖြစ်ရလဲဆိုတော့အတိအကျတော့မသိရဘူး။သို့တော်များလည်းအဲ့ဒီလိုတုံ့ဆိုင်တာလေးတွေကတော့ကျွန်တော်တို့ကဒီထိတ်သုံးပြည်တော်စုအဆက်မှာရောကျွန်တော်တို့ဒီအောက်ပိုင်းကဒီစီဝိုင်းလုပ်ငန်းအသေးလေးတွေပေါ့နော်။မြို့နယ်တို့ကတော့အဲ့ဒီအဆက်မှာပဲဖြစ်နေဆိုတော့ကျွန်တော်ကြားရပါတယ်ဗျာ။
โอเคเสี่ยอู้แม่ขิงကိုကျွန်တော်တို့ပြန်ဆက်သွယ်လို့ရပါတယ်ဆိုတော့เสี่ยอู้แม่ขิงဆက်သွယ်ကျွန်တော်တို့ဒီဟိုဆွေးနွေးပွဲမှာဟိုပါဝင်တဲ့ဒီတော်တာရှင်တချို့မှတ်ချက်ပေးသွားတာရှိပါတယ်သူတို့ပြောထားတဲ့အထဲမှာပြန်ပြီးကောင်းတော့မယ်ဆိုလို့ရှင်တော့ဒီလက်တလော့ဒီအစိုးရစိတ်လက်ထက်မှာချမှတ်တဲ့မူဝါဒတွေဥမာဆိုလို့ရှင်ခွန်တုတ်စီးချက်တဲ့ကိစ္စမျိုးတွေလို့ကိစ္စတွေလက်တွေ့ချင်းနေတဲ့နည်းနည်းကွာဟနေတယ်ဆိုတဲ့အမြင်တွေရှိပါတယ်နောက်တစ်ခုကဒီစီးပွားရေးလုပ်ငန်းရှင်ပိုင်ရဆိုရင်လည်းလောကကန်ရတဲ့နေရာမှာဒီအစိုးရဘက်ကဒီမူဝါဒချမှတ်တဲ့နေရာမှာတော်လက်မှုမရှိဘူးဆိုတဲ့အမြင်မျိုးတွေရှိပါတယ်ဆရာဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးမင်းခင်တို့ခင်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျ
ပထမဆုံးပြောမှာတော့ကျွန်တော်တို့ဖွဲ့ချုပ်ရေးဘူးစီးပွားရေးကော်မတီဖြစ်တဲ့ကြောင်ကျွန်တော်တို့ကပါတီဘက်ကဆရာလာနော်ကျွန်တော်တို့မူဝါဒစီးပွားရေးနဲ့ပတ်သက်တဲ့မူဝါဒကိုကျွန်တော်တို့ရေးောက်ပေးမတိုင်ခင်ကချခဲ့ပါလေနော်အဲ့
ချခဲ့တဲ့မူဝါဒကိုဒီကနေ့ဆိုတာကနော်တီဗီကအောက်တဲ့ဖော်နိုင်ကြဆိုတော့အဲ့လိုဖော်နိုင်တဲ့အချိန်ကြီးကျွန်တော်တို့မရောက်သေးပါဘူး။ဒါပြီးတော့ကျွန်တော်တို့ခုံကိစ္စမှာဆိုရင်ကျွန်တော်တို့အနေနဲ့ဒီအဓိကကအခွန်နဲ့ပတ်သက်တဲ့စီမံခန့်ခွဲမှုကိုအပြောင်းလဲလုပ်ဖို့ဟာအဓိကလို့ကျွန်တော်တို့ယူဆပါတယ်။ဒါတော့ဟိုဒီတိုင်းပြည်ဝေးကြီးအချိန်ကြီးခလာကျွန်တော်တို့တိုင်းပြည်အချိန်ကြီးပေါ်မှာမူတည်ပြီးတော့နော်အခွန်ကိုခလာအခွန်ရဲ့အခြေခံချက်နဲ့အခွန်ဟိုဒီရာသီနဲ့ထိုက်တဲ့ခုံကောက်မေးဆွေးဥစ္စာမှာဟိုချင်းကပေါ်နည်းနည်းကျွန်တော်တို့ကွဲလွဲတာရှိပါတယ်။ကွဲလွဲတာရှိတဲ့အခါကျတော့ဒီအခွန်စီမံခန့်ခွဲမှုကိုအပြောင်းလဲမလုပ်နိုင်ချိန်မှာကြည့်အောင်မလုပ်နိုင်ရင်မှာအခေါ်ကောက်တာရှိလာရင်ဒီပေါ်မှာဟိုကျရင်ဖြစ်တာရှိပါမယ်ကျွန်တော်တို့တက်ရောက်တာရှိနေပါတယ်ဒါတစ်ချက်နောက်တစ်ချက်ကဟိုစောကကျွန်တော်စောကကပြောခဲ့တယ်ဒီဟိုကြည့်အောင်ဟိုကောက်ကမပေါ်နိုင်တဲ့ကိစ္စကျွန်တော်တို့တော့ချက်တာကျွန်တော်မှလုံလောက်တဲ့ယူနစ်တွေရှိတယ်ဘဝရအပါဝင်ပေါ့ဒီယူနစ်တွေကိုဆရာတကယ်တမ်းဟိုတော်ပေါ်နေတာအစိုးရတဲ့အနေနဲ့ဆိုရင်ပြည်သူ့ချုပ်ရတာကိုဟလာဟိုစီမံကိန်းဆက်ပြီးတော့ဟလာအကောင့်တွေဖွင့်ရမယ်ဟိုတာဝန်အစိုးရတာဝန်ပါဒါပေမဲ့အစိုးရအနေနဲ့ဖြစ်ပြအောင်ဖောင်းနေအကောင့်တွေမဖွင့်နိုင်တာမျိုးဟာကျွန်တော်တို့ဟိုပြည်သူ့ဟိုတည်နေရတဲ့အခက်အခဲပါဆိုတော့ဟိုသက်ဆိုင်ရာဌာနဆိုင်ရာအနေနဲ့ပုံဆိုင်တော့ပေါ့ကျွန်တော်တို့ဟိုဒါတော့ဒီကိစ္စကတော့ဒီကနေပြီးတော့သက်ဆိုင်ရာအချင်းချင်းပေါ့ကျိုးထားတာဒီပြည်အောင်ပြောင်းရတာရှိတယ်။အဲ့ဒါစီးပွားကူးတိုင်းခန္ဓာမျိုးမှာအောက်ခြေပိုင်းမှာသူတို့နဲ့ဆက်ဆံတဲ့ပိုင်းမှာပြည်အောင်ပြောင်းရတာရှိပါတယ်။ပြုတော့ဟိုဌာနအများကြီးကတော့ဟိုတကယ်လက်တွေ့ကောင်းတဲ့ဖော်တဲ့အပိုင်းမှာအင်တန်အားနဲ့နေပြီးတာကျွန်တော်သိရပါတယ်။ဒါကြောင့်ကျွန်တော်တို့အခုတော့အစိုးရနဲ့ပြန်ပြီးတော့ကျွန်တော်ဒီကိစ္စကိုဟိုဆွေးနွေးနေပါတယ်။ဆွေးနွေးနေတယ်ဆိုတာကဒီမူဝါဒတွေကိုတိတိကျကျကျွန်တော်တို့ဓာတ်ရဲမူဝါဒတွေကိုအကောင့်တွေထောက်နိုင်မှုနော်ဒီဥစ္စာတွေပေါ်မှာလက်တွေ့ဆောင်ရွက်နေကလာစီမံကိန်း action plan ပေါ့တာဝန်ယူလို့ဆိုရင်ဒီလိုလုပ်နိုင်တယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့ participate နေတော့လို့စာပြေကြိုးစားနေပါတယ
်။ဟုတ်ကဲ့ကျေးဇူးပါဆရာ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုမှတ်ချက်တွေရေးသားပြဖို့ထားတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်လို့ဖော်ပြခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ Facebook ပေါ်ကနေပေးထားတဲ့မှတ်ချက်တွေရှင်းနေပါတယ်။ရှားပေါင်တချို့ကိုဖတ်ပြပေးပါဦးမယ်
။ဟုတ်ကဲ့ပါရှင်။သောရရှင် Green Mount ဆိုသူကတော့အစိုးရတက်ဆိုပေမဲ့တဲ့ပြည်သူလူထုကြိုက်ဘာမှမရှိသေးဘူးလူထုကြိုက်လက်တွေ့လောက်ခွင့်ရှိသူကလည်းရောင်းလေလေလှုပ်တင်တာကိုမလှုပ်တင်တာကိုရှောက်လို့တော့ဘာတိုးတက်မှုရှိမှာလဲလူထုကတော့အလုတ်လက်မဲ့များလာတာကလွယ်လို့ဘာမှမတိုးတက်ဘူးစီယုံတို့ကတော့ကျမသားမြန်မာနိုင်ငံကိုအုပ်ချုပ်ရရင်ဘာဖြစ်တယ်ညာဖြစ်တယ်နဲ့အခုကဘာမှမဖြစ်ညာပဲညာနေတယ်လူထုဘဝတွေကရေတိမ်ညစ်နေတယ်လို့ပဲခံစားရတယ်ဆိုပြီးရေးထားပါတယ်နောက်ထပ်သောရရှင်ကိုကိုဆိုသူကတော့စိတ်ညစ်မိတာတော့အမှန်ပဲတဲ့စီးပွားရေးသမားတွေတောင်ညင်းညူပြနေရင်လက်လုံလက်စားတွေကိုစာနာကြည့်ပေါ့စီးပွားရေးအခြေခိုင်မှကြံတဲ့ကိစ္စတွေမှာပြည်သူတွေကကူညီနိုင်မှာပေါ့အခုဟာကအဓိကဖြစ်တဲ့စီးပွားရေးကကြဆင်းနေတာအတိတာကြီးအပြစ်လည်းမတင်လိုပါဘူးမတင်လည်းမတင်ရဲပါဘူးလောလောဆယ်ကြနေတာကစိတ်ဓာတ်တွေပဲဆိုပြီးရေးထားပါတယ်အန်ဂယ်ကြီးဆိုတဲ့သူကတော့စီးပွားရေးတာမတိုးတက်တာဘယ်ဆိုင်ကြည့်ကြည့်ဝယ်သူစားသူအပြစ်ပဲအလကားပေးနေကျွေးနေတဲ့အတိုင်းပဲတဲ့နောက်တော့ရှင်ဖွားကြီးဆိုသူကတော့စီးပွားရေးမကောင်းလို့ကိုယ်နိုင်ငံကိုမိသားစုကိုဆွန့်ပြီးသူများနိုင်ငံကိုထွက်နေကြရတာပေါ့ဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီမှာပဲ Facebook ကနေပြီးပေးပို့ထားတဲ့တချို့လည်းရှိပါသေးတယ်။သူကတော့တယောက်ကမထွေးဆိုတဲ့တယောက်ပါ။သူကတော့ညီမစီးပွားရေးမှာဆက်ရနာရှင်နဲ့ပေါင်းစားခဲ့တဲ့ခရိုနီကိုဦးစားပေးတဲ့စနစ်ရှိနေသေးတယ်။ပြည်သူတွေရဲ့စီးပွားရေးတည်တာပြောင်းလဲခြင်းမရှိပဲလုပ်ပိုင်ခွင့်ဆုံးရှုံးပြီးအမြဲဆင်းရဲနေမှာပါတဲ့။နောက်တစ်ခုကတော့လေးလိုသောဆိုတဲ့အကောင့်ပါရှင်မှာသူကတော့ညီမစီးပွားရေးကိုချုပ်ကန့်ထားတဲ့လူတစုကနိုင်ငံစီးပွားပြည့်အောင်လုပ်နေလို့ပါတဲ့။ဆိုပြီးရေးပါတယ်သူ။နောက်တစ်ခုကတော့ညီပေါင်းဆိုသူပါ။သူကတော့ဥပိုင်ကစစ်တပ်ကိုပိုင်တဲ့ခရိုနီတွေကလည်းသူတို့လူတွေပဲပြည်သူစုအောင်ခတ်တွေ့အောင်သူတို့ပဲလုပ်နေတယ်ကလန်တဲ့ဝန်ကြီးဌာနတွေစီးပွားရေးလုပ်ငန်းရှင်တွေအချင်းပြဝင်တဲ့တချို့ကြောင့်နှိကွင်းနေမှာပါပဲတဲ့ပြည်သူ့အစိုးရရဲ့အခက်ခဲတွေပါဆိုပြီးသူကရေးပါတယ်နောက်တစ်ခုကတော့ရောင်နေဦးဆိုတဲ့ပုံကပါသူကတော့စီးပွားရေးတိုးတက်ဖို့ဆိုတာလူတိုင်းလုပ်ငန်းလုပ်ဖို့လိုပါတယ်အခုတော့ကျွန်တော်တို့စီမံကလုပ်ငန်းရှာဖွေမှုပြဿနာနောက်လုပ်ငန်းလုပ်ချင်တဲ့လူတိုင်းကိုအခွင့်အရေးပေးနိုင်တယ်ဆိုရင်တော့စီးပွားရေးလည်းအလိုလိုတိုးတက်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီလိုပြောရတာကလည်းအခုအစိုးရကိုယုံကြည်ရလဲပါပါတယ်ဆိုပြီးသူကရေးပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပဲစာရေးပြဖို့ထားတဲ့စာဆောင်လေးရှိပါတယ်။ဒီလည်းသူကတော့ဒီတကုံမျိုးစကဥလာတွန်းဖြစ်ပါတယ်။ဥလာတွန်းရဲ့စာကိုမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
အရက်သားအစိုးရတပ်တန်းနှစ်နှစ်မပြည့်သေးတာအမှန်ပါအရင်ကအရက်သားအစိုးရအမိခံသမရဦးသိန်းစိန်ခေါ်ဗိုလ်ချုပ်ဒီသိန်းစိန်လက်ထက်ကစိုးမွေတွေကိုစက်ခံခဲ့ရတယ်ဆိုတာကလည်းအမှန်ပါဒါပေမဲ့ဒီချက်တွေဟာစီးပွားရေးစီမံခန့်ခွဲအကောင့်ထည့်ဖို့ဆောင်ရွက်မှုမှာအားနည်းချွတ်တဲ့မှုတွေအတွက်အဖြစ်တော့မဟုတ်စင်ကြေတွေမဟုတ်ပါဘူးအထိုက်လျောက်ဆိုသလိုတော့အခြေအနေတစ်ခုမဟုတ်ချရှိတင်တာပါကျွန်တော်တို့လိုတာမန်လူတွေကိုတွေ့မျက်မြင်ကြုံတွေ့နေရတာကတော့အစမတန်နှုံးနဲ့ဆက်လက်တက်နေတဲ့ဈေးနှုန်းတွေကအထင်ရှားပါ။ဥပမာအရင်တုန်းက BBI လို့ခေါ်တဲ့ဆေးဝါးစက်ရုံကထုတ်တဲ့ Paracetamol လို့ Bamitun လို့ဆေးရသားသုံးအခြေခံဆေးလေးတွေရဲ့တက်လာတဲ့နှုံးက25ရာခိုင်နှုံးနဲ့100ရာခိုင်နှုံးလောက်တက်လာတာပါ။မာဆာလာခေဝန်ထမ်းကနေပင်စင်စားဖြစ်လာတဲ့သားသမီးကစောင့်ရှောက်ထားလို့8000တန်းတူနှစ်လက်ထောပတ်စားရပေမဲ့ဒီလောက်တက်နေတဲ့ဈေးတွေနဲ့ဘလို့စားတော့ရမလဲမစင်စားရဲအောင်ဖြစ်ရတာပါအထင်ရှားဆုံးသိတာမြင်တာနေတဲ့မြင်ကွင်းတစ်ခုကတော့ဆေးရုံတို့ရဲစခန်းတို့တုတ်တန်တို့ကိုမစီကားအပ်တဲ့နေရာတွေလို့ဆိုရိုးစကားရှိခဲ့ပေမဲ့အခုနောက်ဆုံးပေါ်နေရာတစ်ခုစံချိန်ချိုးတဟုန်တို့တိုးလာနေတဲ့နေရာကနိုင်ငံကုလက်မှတ်ထုတ်ပေးတဲ့နေရာဖြစ်နေပြီလေနေ့စဉ်နေ့တိုင်းလိုလိုထောင်နဲ့ချီတဲ့လူငယ်လူရွယ်ကြားမငယ်တွေဟာနိုင်ငံကုလက်မှတ်တရားဝင်ကိုင်ပြီးတော့ထိုင်းတို့မလေးရှားတို့ဘက်မှာကြာဘက်အလုပ်လုပ်ဖို့ထွက်နေကြတာတပြီလုံးကြေးရွာအနှံဖြစ်နေလို့နေဒီမှာအလုပ်သမားရှားတာကောက်ဆိုင်စပရိတ်စလုပ်သားတွေရှားတာတွေနေရာအနှံ့မှာဈေးနှုန်းမကျသေးတာလက်ခံရမှာဖြစ်ပေမဲ့တိတ်ပြီးတအားကြီးတက်ဖို့တော့မသင့်ပါဘူး။နောက်ငွေအကျွေးဆိုတာတရားချက်ဖြစ်နေပါပြီ50တန်းမရှိတော့ပါဘူး။အမေရိကန်မှာပြားစေးတွေတုံးလို့ရနေတယ်လို့ထိုင်းနဲ့ကမ္ဘောဒီးယားမှာလည်းပြားစေးတွေရှိသေးတယ်ပြဆိုပြီးဥလာထွန်းတကုံမျိုးတစ်ကရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတစ်ဥလာထွန်းပြဖို့သွားရဲစာပါသူစာထဲမှာတော့ဒီဟိုအလောက်ကန်ခွင်လဲအားနေနေတဲ့ကိစ္စမျိုးတွေပါတယ်နောက်စစောကဒီစောပိုင်းမှာဒီတော်တော်ရှင်တချို့ကဟိုထောက်ပြသွားတဲ့ကိစ္စတွေကတော့ဒီမြမစီးပွားရေးမှာဒီတစ်ချိန်လုံးကတော့ဒီဟိုအာဏာရတဲ့လူတွေနဲ့ပေါင်းပြီးစားကြတဲ့ဒီခရိုနီလို့ခေါ်တဲ့ဒီလုပ်ငန်းရှင်တွေအန်ရီနဲ့ပတ်သက်လို့ထောက်ပြသွားပါတယ်ဆိုတော့တလောအချိန်မှာဒီစီးပွားရေးအချိန်တွေကိုကျွန်တော်တက်မှတ်ဖို့ဆိုလို့ချင်းဒီအစိုးရအသိအနေနဲ့လုံနယ်ကိုင်နယ်တာဘာတွေများရှိမလဲကိုစည်းစု
အဲလုံရမှာတော့ဒီလုံတိုင်းရဲ့လုံရလုံအောင်လုပ်ပေးဖို့ပဲဗျအဲ့ဒါရှိမယ်နောက်ပြီးကကြတော့ဒီအရင်းနှီးပေါ့ကိုအရင်းနှီးကကျွန်တော်တို့ရှားချက်နေတဲ့ခါကျတော့လုပ်ငန်းချက်ကျင်တဲ့လူတွေချက်နေရဖြစ်နေတယ်။အဲပြီးရခါကျတော့လုပ်ငန်းစကျင်တဲ့လူကလည်းစလို့မရဖြစ်နေတယ်။ဒီနိုင်ငံတွေမှာတော့ဘာပြောရင်းနှီးချာကျွန်တော်တို့ကလည်းလေ။ဆိုတော့ခါကျတော့ပြည်ရင်းရပဲဖြစ်ဖြစ်ပြည်ပရပဲဖြစ်ဖြစ်အရင်ကကျွန်တော်တို့ကြီးလို့ပဲဖြစ်ဖြစ်ရှယ်ယာပေးလို့ပဲဖြစ်ဖြစ်ရှာလို့လွယ်အောင်လည်းလေ။အဲ့ဒါလုပ်ပေးလို့လေ။အဲ့ဒါလုပ်ပေးလိုက်ရင်တော့ခုနကလုပ်ငန်းလုပ်ရလွယ်ရတာနဲ့ကျွန်တော်ပေါင်းလိုက်ရင်တော့လုပ်ငန်းတွေလည်းမြန်ကြီးလာမယ်။အဲ့ဒါလည်းလုပ်ကြရင်ကျွန်တော်တို့လောက်ကလည်းခါတာပြည်ပြီးတော့များလာမယ်လောက်တိုင်းပို့ပေါ်လာမယ်ပေါ့နော်ဒါမျိုးရှိရင်တော့ဒါအများကြီးကောင်းသွားနိုင်တယ်အစိုးရဘက်ကနောက်တစ်ခုလုပ်ပေးရမှာတော့ဒီ infrastructure ပေါ့ဒီလမ်းမဆက်တွေကြီးကောင်းအောင်ကျွန်တော်လုပ်ပေးလို့ရတယ်အဲ့ဒါဆိုရင်ဒါလမ်းမဆက်တွေကိုဖြတ်သေးလို့ပေါ့နော်ဒါဆိုရင်ရန်ကုန်မြို့ရဲ့ကားကျက်တာလည်းပါမယ်ပြီးရန်ကုန်နယ်မှလေးတွားလာလွယ်အောင်လုပ်တာလည်းပါမယ်အဲ့ဒါတွေကြီးလုပ်လိုက်မယ်ဆိုရင်ကုန်စည်နှုန်းတွေကျွန်တော်တို့ကျသွားမယ်ပြီးခါကျရင်ဘာဖြစ်လာမလဲဆိုတော့တူးချင်းကိုထုတ်စွာတက်လာမယ်ဆိုလေဆိုတော့အဲ့တုံးချက်ကတော့အဓိကလည်းများလုပ်လိုက်ရင်တော့ဒါစီးပွားရေးကပြန်ပြီးတော့ဥမော်လာလို့ဖြစ်တယ်ဗျာ
ဟုတ်ကဲ့ဒါပေမဲ့ဆောစောဆရာဦးမင်းခင်တစ်ချက်ထောက်ပြသွားတာရှိတာတော့ဒီအုပ်ချုပ်ရေးရန်ညားပိုင်းကဒီအစိုးရဒီလက်ပတ်တဲ့ဒီအစိုးရစီလက်ပတ်တဲ့အထက်မှာပါမလာတဲ့အားနည်းချက်တွေရှိနေရတယ်လို့သူကတစ်ချက်ထောက်ပြသွားတယ်ဆိုတော့ဒီပိုင်းအောင်စီးပွားရေးမှာဘယ်လောက်ဒီဟိုတက်ရောက်မှုရှိနေတယ်လဲကိုစည်းသူ
ဟုတ်တယ်ဒါကတော့ဒီဒီကိစ္စတက်လို့ဆိုပေါင်းပေါ့နော်ဒီဒီအုပ်ချုပ်ရေးရန်ညားပြင်ကြောင်းလေးညီမကြီးမားနှစ်ချက်ပြောတစ်ချက်ကတော့ပါလဲဆိုတော့အဲ့ဒီရန်ဒီအစိုးရကစီးပွားရေးလုပ်တဲ့လုပ်ငန်းတွေကျွန်တော်ရှိနေသေးတယ်။ဥပမာပန်းတွေပါတွေပေါ့လေ။ဒီမှာစီးပွားရေးပန်းတွေပါလို့ဒီမှာအမှားကလုပ်ငန်းတွေရှိနေသေးတဲ့ခါကျတော့ဒါကြီးတွေကလည်းတော်တော်ကြီးတဲ့လုပ်ငန်းတွေဖြစ်တဲ့ခါကျတော့ဒီဆိုရလုပ်ငန်းဝန်ထမ်းတွေနဲ့လည်းရတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကမောက်လေဝဆိုရင်ဒါကစိုးရပိုင်းကဒါကြောင်းလို့လေ။အဲ့ဒါတစ်ချက်ပေါ့။နောက်တစ်ချက်ကတော့ပါလဲဆိုတော့စိုးရတိုင်းနေနေပဲရက်ကြည့်အဲဒီရတာကြရင်ပြောစီးပွားရေးခြေလေးဒီကနေကန်ကောင်းအောင်လုပ်ပေးဆိုတဲ့ခါမှာလည်းဒီဘီယိုကရေစီရန်ရောပဲအားကိုးပြီးတော့ကျွန်တော်တို့လောရမှာဖြစ်နေတဲ့ခါကျတော့အဲ့ဒီတစ်ချက်ကြောင့်ဒါကြိုင်းလို့ခင်ရကျွန်တော်ပြောတော့ဖြစ်ပါလိမ့်မယ်။အဲ့ဒီတစ်ချက်မှာကြတော့လေကျွန်တော်တို့ကဒီဘီယိုကရေစီကိုဖောင်းမလို့ဆိုနေတယ်ပုံလိကကဏ္ဍကိုလုံးဝရအောင်ဖြစ်ပေးလိုက်အောင်ပေါ့နော်ခုနကကျွန်တော်ပြောဒီရင်းနှီးရရလောရ
ဒါ
ကြီးလုံးပေးလိုက်မယ်ဆိုရင်ဒါတကယ်တမ်းတော့ဘီယိုကရေစီရန်ရောကျွန်တော်စောင့်ရမှာမလို့ပါဘူးခင်ဗျာဟုတ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးစီးရဲ့သူ NLD Party CYA Committee ဝင်ဦးမင်းခင်ကိုယ်နဲ့ပါဝင်ဆွေးနွေးတဲ့သူတွေစာရီမှတ်ချက်တွေရေးသားပေးဖို့တဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ